မြန်မာနိုင်ငံထဲမှာဆူဆူရွရွသူတို့ကြုံတွေ့ရင်ဆိုင်ခဲ့ရတဲ့လူခွင့်ချုပ်ပါမှုတွေကိုကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာအထူးကိုယ်စားလှယ်ရဟင်းမီကိုတက်တည်ထောက်ထားနေတကွတင်ပြနိုင်ရေးဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကပြင်ဆင်နေကြပြီဖြစ်ပါတယ်။မြန်မာပြည်ဝင်ခွင့်ပိတ်ထားတဲ့အတွက်လူခွင့်ကိုယ်စားလှယ်ဟာထိုင်းနဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေစီကိုတွားရောက်တွေ့ဆုံရတာဖြစ်လို့ဒီလိုပိတ်ပင်ထားစရာမျိုးမဟုတ်ဖဲနဲ့မြန်မာဆိုရအနေနဲ့ကုလနဲ့အပြစ်သဘောဆောင်ပူးပေါင်းလက်တွဲတင်နေဆိုပြီးတော့ကဲခဲတွေကအကြံပေးနေကြပါတယ်အပြည့်စုံကိုမဆုမုံကပြပြပေးပါလိမ့်မယ
်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်မစ်ရဟီလီရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်ဒီကနေ့ဇန်နဝါရီလ14ရက်နေ့တနင်္လာနေ့မှာစတင်ပြီးဖြစ်ပါတယ်မြန်မာနိုင်ငံကနေထိုင်းနိုင်ငံဘက်ခြမ်းကိုပြည်တွင်းစစ်ကြောင့်တိမ်းရှောင်နေကြရတဲ့မြန်မာအစ်ပြေးဒုက္ခသည်တွေခိုးလို့ရဒုက္ခသည်စခန်းတွေစီကိုရဟီလီလာရောက်လေ့လာဖို့ရှိတယ်လို့ဒုက္ခသည်စခန်းတာဝန်ရှိသူတွေက VOA မြန်မာပိုင်းကိုပြောပါတယ်ထိုင်းခီးစဉ်ပြီးရင်တော့ဇန်နဝါရီလ19ရက်နေ့မှာမစ်ရဟီလီဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဓာကာအပြင်ရိုဟင်ဂျာဒုက္ခသည်တွေခိုးလို့နေထိုင်ရာကော့စ်ဘဇားကဒုက္ခသည်စခန်းတွေစီကိုတွားရောက်ဖို့ရှိတယ်လို့ကုလသမဂ္ဂလူခွေမဟာမင်းကြီးယုံကကြေညာထားပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်မစ်ရဟီလီဒုက္ခသည်စခန်းတွေစီကိုလာရောက်ချိန်မှာတော့မြန်မာနိုင်ငံတွင်အထူးသဖြင့်ရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြားသူတို့ရင်ဆိုင်ခဲ့ရတဲ့လူခွေချုပ်ဖောက်မှုတွေနဲ့ပတ်သက်လို့တပ်သေးထောက်ထားတွေကြုံခဲ့ရတဲ့ကရကရှင်မိသားစုဝင်တွေဘက်ကလူခွေချုပ်ဖောက်ခံရမှုတွေကိုတင်ပြနိုင်မှုပြင်ဆင်နေကြတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားအနီးဘာလူခါလေးဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ကိုအီစလန်ကသူတို့တင်ပြဖို့ပြင်ဆင်နေတာတွေအခုလိုရှင်းပြပါတယ်
လောကရဲ့အဖွဲ့အစည်းတွေမြစ်စီဟင်းကြီးကျွန်တော်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုတရားလာရောက်ဖို့အစီအစဉ်ရှိတယ်ဆိုတာကိုကျွန်တော်ကြားပြရပါတယ်ကျွန်တော်ရဒုက္ခသည်စခန်းတွေကမြစ်စီဟင်းကြီးလာတဲ့အချိန်မှာကျွန်တော်ရဲ့လောကရဲ့စူပါမုန်ကိစ္စရဲ့ဒီကိုကျွန်တော်အသေးစိတ်ကြည့်ကြဖို့ရှိပါတယ်နောက်ဂျပန်ပြည်နယ်မှာဖြစ်ခဲ့တဲ့စီးပွားရေးတက်တက်ပြီးကျွန်တော်ကစစ်တေအတောက်တာတွေကကျွန်တော်ကဒီမှာဆစ်ဆောင်းတာရှိတယ်အခုလာတဲ့အချိန်မှာကျွန်တော်ကအဲ့ဒီစစ်ဆောင်းတာတက်တက်ပြီးတော့ကျွန်တော်တင်ပြဖို့ရှိတယ်နောက်ကျွန်တော်တို့ဝင်ရဒုက္ခတွေကတရားမြတ်တမှုရရှိရတယ်လို့ကျွန်တော်ဆက်လက်ပြီးတော့သူကိုသိနေဖို့ရှိပါတယ်ဒီစစ်ဆောင်းတာတက်တက်ပြီးတော့လောကရေးကောင်စီမှာကျွန်တော်ရဲ့အရေးစစ်ဆောင်းကိုတတိယရောင်ဆွေးနွေးကြမယ်လို့ကျွန်တော်လည်းမျှော်လင့်ပါတယ်
မြမအစိုးရဘက်ကတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်မစ်ရဟီလီရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအစီရင်ခံစာတွေကမှန်ကန်မှုမရှိဘဲတစ်ဖက်သက်ဆန်နေဆိုပြီးပြောဆိုထားပြီးတော့ပြီးခဲ့တဲ့နှစ်2018ခုနှစ်ဒီဇင်ဘာလကတည်းကပြည်ဝင်ခွင့်ပိတ်ထားခဲ့တာဖြစ်ပါတယ်လူခွေအထူးကိုယ်စားလှယ်မစ်ရဟီလီဘက်ကတော့မြမအစိုးရနဲ့ဆက်ပြီးဆက်ဆက်ညီနိုင်သွားဖို့ကြိုးစားနေဆဲဖြစ်ပြီးမြမပြည်သူတွေနဲ့တွေ့ဆုံပြီးလူခွေအခြေအနေတွေဆွေးနွေးသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်ပြည်သူကနေရွေးချယ်တင်မြှောက်ထားတဲ့အရသာအစိုးရလက်ထက်အခုလိုမျိုးနိုင်ငံတကာကနေလူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဝေဖန်ထောက်ပြနေရတာကုလလူခွေအထုကိုယ်စလဲကိုပြည်ဝင်ဝင်ပိတ်တာတွေကအလွန်ဆိုးဝါးလွန်းတဲ့လုပ်ရက်ဖြစ်ပြီးအာနာရှင်ခေတ်ကိုနောက်ပြန်ဆုတ်နေသလိုဖြစ်နေတယ်လို့မြမလူခွေအခြေအနေတွေကိုလေ့လာအခဲခတ်နေတဲ့ဒေါက်တာခင်စောဝင်းကဝေဖန်လိုက်ပါတယ
်ကိုယ်ကပိတ်ထားတဲ့အခါကျတော့သူကရရနေအောင်သွားပါမယ်လေဆိုတော့ရရနေအောင်သူကတရင်ကိုသူကယူမှာပဲအချက်တွေယူမှာပဲဆိုအဲ့လိုလုပ်ရဆိုဆိုရဲကွာကိုယ်ကရှုံးနေပြီနော်ဘာမှဆင်ဖြစ်တင်တာကနော်နိုင်ငံတကာငါဆိုတဲ့ပုဂ္ဂိုလ်ကိုဥပဆောင်မယ်ဆိုရင်မြို့ပုဂ္ဂိုလ်မျိုးကိုကိုယ်နိုင်ငံကိုခေါ်နော်ခေါ်ပါကိုယ်ပိုင်ကတင်ပြချင်တယ်ကိုယ်ကတင်ပြလေကွာဟုတ်လားဒီမှာကိုယ်ပိတ်ထားတဲ့ကကြတော့ရန်ကြီးလေးနဲ့မကဘူးဟိုအပြည်ဆိုင်ရာဟိုအချက်နဲ့တုံ့ပြန်အဖွဲ့ဖွဲ့ပေါ်ကနော်အားရချက်လည်းရရင်ရအောင်သွားမှာပဲအပြင်လုံးလည်းကိုယ်ရန်ကြီးလေးဆိုတယ်အခုမှမင်းဒီနေ့မှာပေါ်လာတဲ့ပုဂ္ဂိုလ်ကြောင့်မဟုတ်ဘူးလုံနေချာပြီနော်သာသနာ့ဆိုခါကျဟိုးရင်ကနဝတနာစာခေဘုံနေမင်းခေကိုပြန်သွားနေတာပဲနော်ခေကပြောင်းပြောင်းသွားနေတာသူမြန်မာနိုင်ငံနဲ့အရန်နားတယ်တော့
မြန်မာအစိုးရအနေနဲ့ကုလနဲ့အပြုသဘောဆောင်ပူးပေါင်းဆောင်ရွက်တင်တယ်လို့လည်းသူကအကြံပြုပါတယ်ခီးစဉ်အပြီးဇန်နဝါရီလ24ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပြီးတော့ဒီခီးစဉ်အတွင်းမှာသူ့တွေ့ရှိချက်တွေကိုကုလအထူးကိုယ်စားလှယ်ဟာလာမယ့်မတ်လလူခွေကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာလည်းတင်ပြသွားမှာဖြစ်ပါတယ်ရှင်